နှစ်နှစ်နီးပါးကြာရက်ဆိုင်နေခဲ့တဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ရဲ့နှစ်ရက်ကြာအစည်းအဝေးမှာဆွေးနွေးညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းကိုပြောပြခြင်းပါတဲ့ကျွန်တော်မိုးစောပါနေပြည်တော်မှာနှစ်ရက်ကြာကျင်းပခဲ့တဲ့19ချိန်မြောက်ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU အစည်းအဝေးဟာဗုဒ္ဓဟူးနေ့ညနေပိုင်းမှာပြီးဆုံးသွားခဲ့ပြီးသဘောတူညီချက်အချက်20ရရှိခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောပါတယ်ဒီအစည်းအဝေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစည်းအဝေးကရရှိတဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီး JMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်ကအခုလိုပြောဆိုပါတယ်
ဒီတော့ဘောဒူညချက်ပေါ့เนาะအစည်းအဝေးဆုံးဖြတ်ချက်ကတော့အချက်20ပေါ့เนาะကျွန်တော်တို့ဒါရရှိခဲ့ပါတယ်ဒီချက်20မှာလဲကျွန်တော်တို့ဒါ JMCU အစည်းအဝေးကို20ချိန်မြောက်အစည်းအဝေးကိုလဲကျွန်တော်တို့စက်တင်ဘာလဒုတိယပတ်ထဲမှာထပ်မံကျင်းပသွားဖို့ပေါ့เนาะဘောဒူချက်တွေရရှိပါတယ်ဒါပြင်ကျွန်တော်တို့ဒီအစည်းအဝေးတွေကျွန်တော်တို့မကျင်းပနိုင်ဘီကာလအတွင်းမှာအရသာကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ JMC အစ်စင်ရဲ့အရသာကိုယ်စားလှယ်တွေရဲ့မျက်နှာစုံကြီးအစည်းအဝေးကနေပြီးတော့ဟိုတင်ပြတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့GMC ကနေပြီးတော့ဒါမူဝါဒဖြတ်မှတ်ပေးနိုင်တာတွေကျွန်တော်ဆောင်ရွက်နိုင်ခဲ့ပါတယ
်ဒီဆုံးဖြတ်ချက်တွေမှာရုံးလှုံထုံးလုံနီးဆိုင်ရာကိစ္စရပ်တွေပါဝင်ပြီးရန်ပုံငွေသုံးဆွဲရေးဆိုင်ရာစီမင်းရေးဆွဲဖို့ GMC S Corp ပြည်내အဆင့်အစည်းအဝေးတွေဆက်လက်ကျင်းပဖို့စတာတွေလည်းပါဝင်ကြောင်းပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ် JMCU ရဲ့အတွင်းမှုတက်ဒေါက်တာရွှေခါကတက်နေရာချထားရေးကိစ္စကိုလည်းဆွေးနွေးခဲ့ကြောင်းထည့်သွင်းပြောကြားပါတယ်
ဟိုအဓိကဖြစ်တော့ကျွန်တော်တို့ပူပြီးတော့ GMC ထိထိရောက်လွတ်နိုင်ဖို့အရင်ကတည်းကနေကျွန်တော်တို့ဒီဟိုစဉ်းစားတဲ့ issue တုံ့ခုရှိတာပေါ့ပထမကတော့ဟိုတက်နေရာချထားယူပဲခေါ်ဟိုထိတွေ့မှုဆောင်ရှားနိုင်ဖို့အတွက်နှစ်ဖက်နှိမ့်နိုင်ရမယ့်ကိစ္စတွေတတ်မှတ်ရမယ့်ကိစ္စတွေရှိတယ်အဲ့ဒါကိုအရင်တော့မလုပ်နိုင်ခဲ့ဘူးဆိုတော့အဲ့ဒါက bilateral နဲ့လုပ်ရမယ့်ကိစ္စတွေတော်များဖြစ်တယ်အဲ့ဒါကိုဆွေးနွေးဖို့အခုဟိုနှိမ့်နိုင်ဖို့သဘောတူကြပြီးအစီအစဉ်ပုံစံနဲ့ချပြီး
ကျန်အချက်နှစ်ချက်ကတော့ NCA စာချုပ်အခန်း3ပါနှစ်ဖက်နားလည်မှုမတူညီတဲ့ဘောဟာရတွေကိုပြန်လည်ညှိနှိုင်းဖို့နဲ့ JMC ဖွဲ့စည်းမှုကိုပြင်ဆင်ဖို့ဖြစ်ပါတယ်ဒီအချက်တွေကိုအောက်ခြေအဆင့်မှာဆွေးနွေးပြီးထွက်ပေါ်လာတဲ့ရလတ်တွေကိုအထက်အဆင့်ကအတည်ပြုဆုံးဖြတ်မှာဖြစ်ကြောင်းလည်းပြောပါတယ် NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာနေမြေပိုင်းခြားမှုကိုရှင်းရှင်းလင်းလင်းမဆောင်ရွက်နိုင်တာကြောင့်လို့လည်းသုံးသပ်ပါတယ်။လက်ရှိပြီးဆုံးသွားတဲ့ GMC အစည်းအဝေးအပေါ်မှာဒေါက်တာရွှေခါကအခုလိုပြောပါတယ်
။ဒီနေ့ကတော့19ချိန်မြောက်ပေါ့။နောက်အချိန်20လောက်ဖို့လည်းကျွန်တော်တို့သဘောတူလိုက်တယ်။ဆိုတော့ဒီလိုမျိုး process ကတော့ဆက်သွားဖို့အတွက်နှစ်ဖက်စလုံးက commitment လုပ်ထားတဲ့ကိစ္စကတကယ်ဟို achievement ကြီးလို့သူကပြောထားတယ်ပေါ့ကျွန်တော်လည်းအဲ့ဒါ absolutely I agree ပေါ့နော်ကျွန်တော်လည်းသဘောတူရတာအဲ့ဒီလိုမျိုးကျွန်တော်တို့သဘောတူငင်ချက်တည်ပြီးလင်းငင်းချိုင်း process မှာတော့ဒီအရေးကြီးတကယ်အရေးကြီးတဲ့ point တစ်ခုဖြစ်တယ်လို့ကျွန်တော်ယူဆရတာပေါ့နော
် GMC နောက်ဆုံးစီဝေးကို2018 September လမှာကျင်းပခဲ့တာပါကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကတရားဝင်ဆွေးနွေးပွဲနဲ့ GMC အစည်းအဝေးတွေကိုတက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ပြီးတဲ့နောက်မှာ GMC အစည်းအဝေးတွေရပ်တန့်ခဲ့တယ်လို့27ရာစုပင်လုံအစည်းအဝေးလဲရပ်ဆိုင်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလာမယ့်ဩဂုတ်လမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုတ်တအစည်းအဝေးကိုကျင်းပဖို့အတွက်သဘောတူညီချက်ရရှိထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်